Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့ညပိုင်းအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။ကျွန်တော်အောင်လင်းပါ။ညနားဆင်မဲ့တင်းနေတယ်မှာတော့ကနေရမှာထိမ့်သိမ့်ခံထားတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိခိုက်အမှုဆောင်အရာရှိကိုအာမခံနဲ့လှုပ်ပေးသင့်မသင့်ဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ်။ပြည်သူ့ကဆန်အမေရိကန်သမ္မတကြီးစီဖြစ်တဲ့လက်ရှိနိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရဆက်တာနော်ရကိုသမ္မတတော်နဲ့ထရန်ခတ်ဖို့စီစဉ်နေပါတယ်။ဒီလိုထိခိုက်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့တူညင်ညာပေးပါပါ
။ဟုတ်ကဲ့ပါရှင်။ဒီတောက်ကြညအတွက်ထိတ်တဲရောက်သတင်းလွှာတွေကတော့သာသနာရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံနေဆိုပြီးနေပြီးတော့သတင်းစာရှင်းလင်းပွဲမှာသမ္မတရုံးပြောခွင့်ရကပြောဆိုလိုက်တဲ့သတင်းနောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာအခက်ကြီးလိုက်စားမှုတိုက်ဖြတ်ရေးနေ့မှာတော့သမ္မတဘက်ကမြန်မာနိုင်ငံရဲ့အခက်ကြီးလိုက်စားမှုတွေနဲ့ပတ်သက်လို့ပြောဆိုလိုက်ပါတယ်။ဘာတွေကအခန့်အတားတွေဖြစ်နေပါသလဲ။
တမတော်နဲ့ပတ်သက်ပြီးတော့အခုအချိန်ထိအင်္ဂါရုကော်မရှင်ကအရေးယူဆောင်ရွက်မှုမပြုပါဘူး။တိုင်ကြားမှုလည်းမရှိပါဘူး
။ကော်မရှင်တာဝန်ရှိသူပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဘူးသီးတော်နဲ့ရသေးတော်သွားတဲ့ကားလမ်းမှာမနေ့တုန်းကပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်လူ2ယောက်သေဆုံးသွားပါတယ်။နောက်မြမလူလူအနေနဲ့လောက်ကျန်သတင်းနဲ့အမှန်သတင်းတွေကြားမှာခွဲခြားသိနာလဲဇွမ်းရှိဖို့အရေးကြီးတဲ့အကြောင်းမြမနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးပြောဆိုလိုက်တဲ့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ကနေဒါနိုင်ငံမှာထိမ့်သိမ့်ခံထားပြီးအမေရိကန်ကိုလွှဲပြောင်းပို့ဆောင်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုအာမခံနဲ့လွှတ်ပေးသင့်မသင့်ဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ်။ Huawei ကုမ္ပဏီထူလွန်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးခဲလည်းဖြစ်တဲ့မန်ဝမ်ဂျူကိုစနေနေ့ကပဲဗန်ကူးဗားမြို့လေးစိတ်မှာကနေဒါအာဏာပိုင်တွေဖမ်းဆီးလိုက်တာပါ။သူ့ပေါ်ဘယ်လိုဆွဲချက်တင်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့ကနေဒါနိုင်ငံကသတင်းစာတစ်စောင်ဖြစ်တဲ့ Global Mail ကတော့ဤဝန်ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးတာဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်ကတော့ Huawei ကုမ္ပဏီကအမေရိကန်ရဲ့တံခတ်မှုတွေကိုချုပ်ဖောက်တယ်ဆိုပြီးလုံခဲ့တဲ့နှစ်လောက်ကလေးကမတင်ငါဖြစ်နေတာပါ။အချင်းချင်းနိုင်ငံမှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့တွေ့ဆုံပြီးသွင်းကုန်ကနေအပြန်အလှန်တိုးမြင့်ကောက်ခံနေရတယ်ကိုရပောင်း90ကျော်ရဆိုင်ဖို့သဘောတူညီချက်ရခဲ့တဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာလည်းဖြစ်ပါတယ်။တယ်လီဖုန်းနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပစ္စည်းတွေထုတ်လွှင့်ရမှာကမ္ဘာအကြီးဆုံးကုမ္ပဏီလည်းဖြစ်အစ်မြက်လက်ကင်ဖုန်းထုတ်လွှင့်မှုမှာတတိယအကြီးဆုံးလည်းဖြစ်တဲ့ Huawei ကုမ္ပဏီရဲ့အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတရုတ်နိုင်ငံကတောင်းဆိုထားပါတယ်
။တရုတ်နိုင်ငံရှန်ဇန်ပြည်နယ်မှာအခြေစိုက်တဲ့ Huawei ကုမ္ပဏီထုတ် smartphone တွေဟာကမ္ဘာ smartphone ဈေးကွက်မှာမကြခင်ကပဲ iPhone တွေကိုကျော်တက်ပြီးတော့ဒုတိယအကြောင်းရဆုံး smartphone တွေဖြစ်ခဲ့ပါတယ်။ပထမအကြောင်းရဆုံးကတော့ Samsung ကုမ္ပဏီထုတ်ဖုန်းတွေပါ။Huawei ဟာကျိုးမဲ့အင်တာနက်ဆက်သွယ်မှုအများဆုံးဖြစ်မဲ့ 5G ကွန်ရက်တွေကိုတည်ဆောက်ဖို့ကမ္ဘာတဝန်းကတယ်လီကောင်းလုပ်ငန်းကြီးတွေနဲ့အပြိုင်တီထွင်နေတဲ့ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190လောက်မှာ Huawei ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေရှိပါတယ်။ဝန်ထမ်းပေါင်းတသိန်းခွဲလောက်ရှိပြီးတော့ smartphone တွေသာမက laptop computer တွေ၊ရုပ်မြင်သံကြားတွေကိုလည်းထောက်လုပ်ပါတယ်။ Huawei smartphone တွေကတဆင့်တရုတ်အစိုးရကအချက်အလက်တွေထောက်ထားနေတယ်လို့ American အစိုးရကပြောပြီးတော့အစိုးရဝန်ထမ်းတွေကိုသူတို့ဖုန်းတွေမသုံးအောင်အမိန့်ထုတ်ထားတဲ့အပြင်ပြည်သူတွေကိုလည်းမသုံးချဖို့အတွက်ထောက်လိုင်းဌာနတွေကတိုက်တွန်းထားပါတယ်။ Huawei smartphone တွေနဲ့ပတ်သက်တဲ့လုံခြုံရေးစိုးရိမ်စရာဗြိတိန်နိုင်ငံမှာဖြစ်ခဲ့တယ်လို့ New Zealand နဲ့ Australia နိုင်ငံတွေမှာဆိုရင်လည်းသူတို့ရဲ့ 5G ကွန်ရက်တွေကို Huawei ကုမ္ပဏီထုတ်ပစ္စည်းတွေချိတ်ဆက်လို့မရအောင်တားမြစ်ထားပါတယ်။
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးစီဖြစ်လက်ရှိနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနော်ရက်ကိုသမ္မတဒေါ်နယ်ထရန့်ကခန့်အပ်ဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တရားဝင်ညင်ညာချက်ကတော့သမ္မတကတွစ်တာလူမှုကွန်ရက်ကနေဒီနေ့ညင်ညာမယ်လို့လည်းခန့်မှန်းထားကြတာပါ။အမေရိကန်သတင်းဌာန Fox News မှာအစီအစဉ်တင်ဆက်သူနဲ့သတင်းတောက်ဖြစ်တာဝန်ယူခဲ့ပြီးတဲ့နော်ရက်ကနိုင်ငံတကာနဲ့ပြည်ရင်းရေးကိစ္စတွေကိုထိတွေ့ဘူးသူဖြစ်တယ်လို့ထိတ်တန်းနိုင်ငံရေးသမားတွေနဲ့စစ်ပတ်ဆိုင်ရာအရာရှိတွေကိုမေးမြန်းမှုတွေအတွေ့အကြုံရှိသူတူဖြစ်နေလဲနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုရွေးချင်းမှာဖော်ပြထားပါတယ်။ Fox News သတင်းဌာနမှမလုပ်ခင်မှာတော့ ABC News သတင်းဌာနမှလည်းအလုပ်လုပ်ခဲ့ဘူးပါရဲ့ကုလသမဂ္ဂတမန်ကြီးသဖြင့်အစိုးပြုခံရပြီးသူကိုယ်တိုင်ကလည်းလက်ခံခဲ့မယ်ဆိုရင်တော့ရာထူးခံရရေးအတည်ပြုနိုင်မှုလွတ်တော်ကကြားနိုင်ရမှာတန်တမာရင်းနဲ့မူဝါဒချမှတ်မှုတွေမှာအတွေ့အကြုံအားနည်းတဲ့အပေါ်အပြင်းထန်မေးခွန်းထုတ်ခံမယ်အလားအလာရှိနေပါရဲ့သမ္မတအင်ဂျီနော်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီရိုနဲ့နှိစက်သူဖြစ်အများကရှုမြင်ကြတဲ့နော်ရတာနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်တော်များမှလည်းလိုက်ပါဖို့ဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟေလီကတော့ဒီနှစ်ကုန်ရာထူးကအနားယူဖို့အောက်တိုဘာလထဲမှာပဲကြေညာခဲ့တာဖြစ်ပါတယ်
American Talent Agency FBI အဖွဲ့ညွှန်ကြားရေးမှူးဟောင်း James Comey ကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့စစ်ဆေးကြားနာမှာဖြစ်ပါတယ်။ရှင်းနှစ်ဇွန်နဝါရီလကစပြီးတော့အောက်လွှတ်တော်မှာဒီမိုကရက်လွှတ်တော်အမတ်တွေအများစုလွှမ်းမိုးရမှာဖြစ်တာမို့လက်ရှိ Republican တွေအများစုဖြစ်နေချိန်မှာနောက်ဆုံးအကြိမ်တကပစ်စစ်ဆေးမှာဖြစ်ပါတယ်။တမရလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်က email တွေကိုသူ့ရဲ့ server ကိုပိုင်းဆာဗာတုံးပေးပို့ခဲ့တဲ့ကိစ္စနဲ့2016ရွေးကောက်ပွဲမတိုင်ခင် Trump စီယုံရေးအဖွဲ့နဲ့ Russia ပူးပေါင်းလုပ်ခဲ့သလားဆိုတာစုံစမ်းနေတဲ့ကော်မတီက FBI ညွှန်ကြားရေးမှူးဟောင်းကိုမေးမြန်းစစ်ဆေးမှာပါ2016ခုနှစ်နဲ့18ခုနှစ်က FBI နဲ့တရားရေးဌာနတို့က Clinton ရဲ့ email ကိစ္စထက် Trump စီယုံရေးအဖွဲ့နဲ့ Russia ပူးပေါင်းကြံစီခဲ့သလားဆိုတဲ့ကိစ္စအပေါ်ပို့ပြီးတော့အယုံဆိုင်စုံစမ်းခဲ့တယ်လို့ Republican အမတ်တွေကမြင်နေကြတာပါနိုင်ငံရေးကြောင့်လုပ်တယ်ဆိုတဲ့စစ်ဆွဲမှုတွေကိုလည်း James Comey ကညှင်းဆန်ပါတယ်စစ်ဆေးကြားနာမှုကိုတကပိတ်မဟုတ်ပဲအများပြည်သူကိုပါလာရောက်နားထောင်ခွင့်ပြုသင့်တယ်လို့လည်းသူကအလေးပေးပြောခဲ့တာပါဒီကနေ့စစ်ဆေးကြားနာမှုမှာပြောကြားတဲ့အကြောင်းအသေးစိတ်ကို24နာရီအတွင်းမှာထုတ်ပြန်ပါမယ်ဆိုတဲ့ကတိရပြီးတဲ့နောက်မှာတော့ကော်မီကတကပိတ်ကြားနာဖို့သဘောတူခဲ့တာဖြစ်ပါတယ်
ဒီ American တန်ညဘက်မြန်မာဘက်ကအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ရုပ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ American တန်ညမပိုင်းအစီအစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဒီမနေ့ငယ်ငယ်ရဲ့ဆွေးနွေးပွဲမှာဆွေးရကအလေးနဲ့ထားမထားဆိုတာဒီနေ့ဆုံးဖြတ်မှာဖြစ်တဲ့ကြောင်းဟူတီတပုံတွေကပြောလိုက်ပါတယ်ဆွေးနွေးဖို့ဝင်မလေးပြင်မဲ့ဆွေးနွေးနိုင်ငံကဆွေးနွေးမှုတွေမှာတစ်ဖက်ကဘလောက်အလေးနဲ့ထားတယ်ဆိုတာကိုဆုံးဖြတ်မှာဖြစ်တဲ့ကြောင်းတပုံပြောဝင်ရကမနေ့တုန်းကပြောလိုက်တာပါကုလသမဂ္ဂကကမကထလို့ချင်းပါတဲ့ငယ်ငယ်ရဲ့ဆွေးနွေးပွဲကိုတော့ဆွေးနွေးနိုင်ငံစတော့ဟ ோம் မြို့မြောက်ဖက်ရင်ဘုံမြို့မှာချင်းပါနေတာဖြစ်ပါတယ်ယူရင်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူတီတပုံတွေနဲ့ဆော်ရီကအားပေးနေတဲ့ယမန်ဆွေးရလို့ကြာ2016ခုနှစ်ကစလို့ပထမဆုံးအချိန်တွေ့ဆုံဆွေးနွေးနေရလည်းဖြစ်ပါတယ်လင်းနေချာစစ်ပွဲအဆုံးသတ်နိုင်မဲ့နိုင်ငံရေးဖြေရှာဖို့ရည်ရွယ်ဆွေးနွေးနေရလည်းဖြစ်ပါတယ်မနေ့ကတနေ့ကဆွေးနွေးမှုပြီးမှနှစ်ဖက်အကြအကျဉ်းသားလဲလဲရေးသဘောတူညီချက်ရခဲ့တာအပါအဝင်တိုးတက်မှုတချို့ရရှိခဲ့ကြောင်းလည်းကုလသမဂ္ဂထူးခိုးဆဲမာတင်ဂရစ်ဖစ်ကပြောဆိုထားပါတယ်ငြိမ်းချမ်းရေးအတွက်စေနာမမှန်နဲ့နှစ်ဖက်စလုံးကဆွေးနွေးကြဖို့လည်းအထူးကိုယ်စားလှယ်ကတိုက်တွန်းနေတာပါဆွေးနွေးမှုတွေမှာအဓိကအဟန့်တားဖြစ်နေတဲ့အထက်မှာတော့စာနယ်ရေးခန်းနဲ့နိုင်ငံတကာအကူအညီတွေအားလုံးနီးပါးကိုတင်ပို့နေတဲ့ဟိုဒီတာစီကန်းနဲ့ပတ်သက်တဲ့ကိစ္စလည်းပါဝင်နေပါတယ်
ဂျာမနီနိုင်ငံကဗဟိုလက်ရရင်ခရစ်ယာန်ဒီမိုကရက်တစ်ယူနီယံပါတီခေါင်းဆောင်အဖြစ်ဆက်ရှိနှစ်တာဝန်ယူခဲ့တဲ့လက်ရှိဝန်ကြီးချုပ်အန်ဂလာမာကယ်ခေါင်းဆောင်တာဝန်ကနေဆင်းပေးလိုက်ပါပြီ။ဟမ်ဘာ့ဂ်မြို့မှာကျင်းပတဲ့ CDU ပါတီညီလာခံမှာနှုတ်ဆက်မိန့်ခွန်းပြောခဲ့တာမှာသူတို့ပါတီဟာပါတီဝင်အားလုံးအတူကိုစားပြုတဲ့ပါတီဖြစ်တယ်လို့ပြောပြီးကျေးဇူးတင်စကားပြောသွားပါတယ်။နိုင်ယူဝက်လောက်ကြတဲ့မိန့်ခွန်းပြောနေစဉ်မှာပါတီဝင်တွေကမကြခဏမတက်ရက်ပြီးသူ့ကိုဂုဏ်ပြုခဲ့ကြတယ်လို့တချို့ကလည်းကျေးဇူးတင်ပါတယ်လို့ရေးထားတဲ့ကတ်တွေကိုကင်ဆောင်နှုတ်ဆက်ခဲ့ကြပါတယ်။ပါတီဥက္ကဋ္ဌရာထူးရွေးပွဲမှာထပ်ပြီးတော့ပြိုင်တော့မှာမဟုတ်ဘူးလို့အင်္ဂလာမာကယ်ကအောက်တိုဘာလတည်းကကြေညာခဲ့တာပါ။ဒါပေမဲ့လက်ရှိဝန်ကြီးချုပ်ရာထူးကိုတော့တက်တန်းကုန်မဲ့2021ခုနှစ်အထိတာဝန်ယူသွားမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေကိုလက်ကမ်းကြိုဆိုတဲ့ဝန်ကြီးချုပ်မှာခက်ရဲ့မူဝါဒတွေကြောင့်သူ့အပေါ်ထောက်ခံမှုကျဆင်းနေတယ်လို့လူလူစစ်တမ်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အသက်64နှစ်ရှိပြီဖြစ်တဲ့မစ္စမာကယ်ပါတီဥက္ကဋ္ဌရာထူးကနေဆင်းပေးခဲ့တာပါ။သူရဲ့နေရာမှာအစားထိုးဖို့ရှေ့ပြေးနေသူ၃ယောက်ကတော့လက်ရှိပါတီအတွင်းရေးမှူးချုပ်အနီဂရိတ်ကမ်ဂန်နင်ဘိုရာရှေ့နေချုပ်ဖရီဒရစ်မတ်နဲ့ကျန်းမာရေးဝန်ကြီးယန်စပန်နိုဖြစ်ကြပါတယ
်။ UN နိုင်ငံနဲ့နေဆက်အာဖဂန်နိုင်ငံအနောက်ဘက်ကဟေရက်ပြည်နယ်မှာတာလီဘန်ရဲ့လက်ချက်နဲ့အာဖဂန်စစ်သား14ယောက်သေဆုံးပြီးနောက်ထပ်လူ20ကျော်လည်းဒဇာကန်ဖြစ်ဖမ်းဆောင်ခဲ့ရကြောင်းအာဖဂန်တာဝန်ရှိသူတွေဒီနေ့ပဲအတည်ပြုလိုက်ပါတယ်။ရုစကန်ပြည်နယ်မှာတိကျဖြစ်ခဲ့တဲ့တာလီဘန်တွေကိုလေကြောင်းကဆစ်ဆင်ရေးအတွင်းမှာလည်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်9ယောက်ကြာဆုံးခဲ့တာပါလွန်ခဲ့တဲ့18နှစ်တုန်းက အမေရိကန်တပ်တွေဝင်ရောက်တိုက်ခတ်ခဲ့ရတာဆုံးသက်သွားတဲ့တာလီဘန်အုပ်ချုပ်မှုနဲ့ပတ်သက်လို့သဘုံဖွဲ့ကဂုဏ်ယူပြောဆိုထားတဲ့ကြေညာချက်ထုတ်ပြန်ခြင်းနဲ့တိုက်ဆိုင်ပြီးတိုက်ခိုက်မှုတွေနဲ့ကြုံရရလည်းဖြစ်ပါတယ်။ရှင်ဒန်ခရိုင်ကစစ်သားတွေရောက်နေတဲ့အာဖဂန်စစ်တပ်ရဲ့စစ်စခန်းကိုသဘုံတွေဝင်ရောက်စီးနင်းတိုက်ခတ်ခံရတာဖြစ်တဲ့အကြောင်းနဲ့ဟေရက်ပြည်နယ်ဆွေးနွေးပြောင်းရဂျလိုင်နာဖာရက်ကဗီဒီယိုကိုပြောပါရယ်။ဖာစစ်ခံရသူတွေနဲ့ဒဏ်ရာရနေတဲ့စစ်သားတွေပါဝင်တဲ့အကြောင်းနဲ့တာလီဘန်နဲ့အာဖဂန်တာဝန်ရှိသူတွေကပြောဆိုခဲ့တာပါ။ဟူရုစကန်ပြည်နယ်ကတက်ခိုက်မှုမှာတော့မနေ့စောပိုင်းကချင်နာတူပြည်ခရိုင်မှာတာလီဘန်ရဲ့တက်ခိုက်မှုကိုဟန်တာဖို့လေကြောင်းစစ်ကူခေါ်ခဲ့ရတာနဲ့အာဖဂန်စစ်သားတွေကိုထိမှန်တိုက်ဆုံးခဲ့တာဖြစ်တဲ့အကြောင်းလဲပြည်နယ်ဆိုရတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။
တောက်ချာနေကကွဲလွန်သွားတဲ့ American သမ္မတဟောင်း George H.W. Bush ရဲ့ရုပ်အလောင်းကို Texas A&M တက္ကသိုလ်ကသမ္မတစာကြည့်တဲ့ဝန်ထဲမှာမြုပ်နှံထားလိုက်ပါပြီ။ Washington မြို့တော်မှာနိုင်ငံတော်ဇာပနအခမ်းအနားတွေပြုလုပ်ခဲ့ပြီးတဲ့နောက်41ယောက်မြောက်သမ္မတရဲ့ရုပ်အလောင်းကိုသူနေထိုင်ခဲ့တဲ့ Texas ပြည်နယ်ကိုဂျာတာဘရင်းနေတုန်းကပြန်ပြီးတော့တည်ဆောင်သွားခဲ့တာပါ။ဂျာတာဘရင်းနေနေ့လယ်ပိုင်းက Houston မြို့မှာဇာပနအခမ်းအနားချင်းပပြီးတဲ့နောက်သူ့ကိုနောက်ဆုံးမြုပ်နှံမဲ့နေရာစီကိုအထူးမြတ်ထားနဲ့တည်ဆောင်သွားခဲ့ပါတယ်။ Texas A&M A&M တက္ကသိုလ်ရှိရာဒီ college station ကိုသွားတဲ့မိုင်80လောက်လမ်းခီးတစ်လျှောက်ပြည်သူတွေကတစ်ဖက်တစ်ချက်ကနေသမရကိုနောက်ဆုံးနှုတ်ဆက်ဂုဏ်ပြုခဲ့ကြပါတယ်။ဂျာတာဘရင်းနေညနေနောက်ပိုင်းမှာတော့ဒီတက္ကသိုလ်ဝင်တွေကသမရ George W. Bush ဖွင့်လှစ်ခဲ့တဲ့စာကြည့်တိုင်းနဲ့ပြလိုက်ပါမိသားစုဝင်တွေသာပါတဲ့နောက်ဆုံးအောက်မေ့ပွဲအခမ်းအနားကိုပြုလုပ်ခဲ့ပါတယ်။အပြီးမှာတော့ကွယ်လွန်သူ George H.W. Bush ကိုမိသားစုတီးသန့်တင်းကြိုင်မြေနေရာမှာနောက်ဆုံးမြုပ်နှံခဲ့ပါတယ်။ကွယ်လွန်သူဇနီး Barbara Bush နဲ့၃နှစ်သမီးအရွယ်တွေကကွယ်လွန်သွားခဲ့တဲ့သမီး Robin တို့ရဲ့ရုပ်အလောင်းတွေပြီးမှာသမ္မတ George H.W. Bush ကိုမြုပ်နှံထားပါတယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။သာသနာရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းသူပြောဆိုခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံထားတယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။နောက်ဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကိုလည်းနိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်လို့တာဝန်ရှိသူကပြောပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောင်မတ်မီခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကနေပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုမှာသာသနာရေးဝန်ကြီးသူရဦးအောင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုခြိတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောထားတဲ့အပေါ်နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံခဲ့တယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုလိုက်ပါတယ်
။ဟိုပြောကြတဲ့အချက်နဲ့ပတ်သက်ပြီးတော့ပေါ့အဲဒီကိစ္စကတော့ဟိုအကြီးအကဲတွေသူ့ကိုခေါ်ယူတွေ့ဆုံပြောထားပြီးဖြစ်တယ်။အဓိကကတော့ဟိုကျွန်တော်တို့ဟိုဌာနဆိုင်ရာပေါ့နော်ဟို VGI နဲ့တွေ့ဆုံပြောကြတဲ့အခါမှာနိုင်ငံတော်ဆိုရရဲ့မူဝါဒပေါ့နော်မူဝါဒကိုကင်းလွတ်လို့မရဘူးနောက်တစ်ခုကပုဂ္ဂလိကတူချင်းပြောကြားချက်နဲ့နိုင်ငံတော်ရဲ့မူဝါဒခွဲခြားသိဖို့လိုတယ်အော်ကျွန်တော်တို့ဟိုဆိုင်ရာဒီကိစ္စနဲ့ပတ်သက်လို့ပြောခွင့်ရတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ကျွန်တော်ကဟိုဖြေရှင်းတယ
်ဒီကနေ့နေပြည်တော်မှာလုပ်တဲ့တမရယုံသတင်းစာရှင်းလင်းပွဲမှာဦးစောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံတော်အကြီးအကဲကခေါ်ယူတွေ့ဆုံခဲ့တယ်လို့ဆိုခဲ့ပေမဲ့ဘသူကတွေ့ဆုံပြီးဘလို့တတိပေးပြောဆိုခဲ့တယ်ဆိုတာကိုတော့ဥစောထေကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။သာသနာရေးဝန်ကြီးပြောဆိုချက်ကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြေရှိတယ်ဆိုတဲ့မှတ်ချက်တွေရှိနေပြီးဒါနဲ့ပတ်သက်လို့ဥစောထေကဒုက္ခသည်ပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လုပ်ဖို့ပြောဆိုထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်ပြန်လက်ခံရေးအတွက်ဒီကနေ့မနက်ပိုင်းမှာနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတန်အမတ်နဲ့တွေ့ဆုံခဲ့တယ်လို့ဦးစောထေးကဆိုပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဦးစောထေးပြောပြလာတာကတော့
တွေ့ဆုံတဲ့အခါမှာဘင်္ဂလားဒေ့ရှ်သမ္မတကြီးနဲ့ပတ်သက်လို့အဓိကပြောကြားတဲ့အချက်၄ချက်ရှိတယ်။နံပါတ်၁ချက်ကကျွန်တော်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ physical arrangement အတိုင်းဒီနေရာဆောင်ရသူတွေပြန်လာရေးဆောင်ရွက်ဖို့။နောက်နံပါတ်၂ချက်ကအဲ့နိုင်ငံသဘောတူညီချက်မှာပါတဲ့စီစီရေးပုံစံတွေကိုကာကွယ်ရရှင်တွေကိုယ်တိုင်ဖြည့်ဆွတ်ပေးဖို့ပေါ့နော်။နောက်နံပါတ်3ချက်ကဒီနေရာဆောင်ရသူတွေပြန်လာခြင်းမိမိသဘောဆန္ဒလျောက်ပဲပြန်လာဖို့ပြန်လည်ဝင်ရောက်ဖို့။နောက်နံပါတ်4အချက်ကတော့ကျွန်တော်တို့ပြန်ရောက်လာရင်ကျွန်တော်တို့ကြည်ရင်းဥပဒေလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကိုမင်္ဂလာဒီသမတ်ကြီးကိုပြောလိုက်တယ်။ပြောလိုက်တော့ဒီနေရာဆောင်ရသူတွေပြန်လာဖို့ကတော့နိုင်ငံသားမှာကျွန်တော် agreement တွေရှိတယ်။နောက် joint working groupသဘောတူညီချက်တွေရှိတယ် physical arrangement တွေရှိတယ်ပေါ့နော်ဒီတိုင်းမှာကျွန်တော်တို့ဆက်ဆောင်ရဖို့ဆိုတာကိုမင်္ဂလာတွေကိုပြောဆောင်ပြီးဖြစ်ပါတယ
်။မ Nama Bangladesh na nangen tu bot tunjuk je ia ruinja doha teri niye penyi. Pihak yang nuima sengaja ni masa tempoh cepi me, doha teri tiang mah jemalah jari adre asisi masa nang dibe cepi rapi. Lamen ni maro dilongan singu penye sate nang bo nama soya pekaro nyaman thawari. Lamen dizen bala goma. Bangladesh nangen juga buat jemah bo sini bi, diuga buat jemah bima da dilongan sing selalu kai nang melo Bangladesh pekap jo sota jang. Pihak yang bayang nangen jai wuni tanah peka, tawin si duduk uga VOA ku jo sota wari. Doha teri penle lekannya cahaya bebo, lumayan yang baga asasa season pinsin tarik lupa tapi mele, lumayan yang baik sengcarane, NVC kelungan singgul lama kena najam pemalam lupa tarik doha teri sini dulu, pemalam jene doha teri le sini le sura, VOA ga pihre terim perdu mando data ne nanya neza ma, terim tua yujeng itu tiga ya barisi.
มันไม่ขาดเรียนไปบุกเอราพี่ปาร์เรชินสบิโรที่กันนี่จะเอาเด็กพี่วิสัยอักรีไลซามูได้เพียงนี้มาตำรากาบาริตรีเปียโซไลบาดเลสรากุจิอาเอามาเนื้อมันยังแข็งนะอดีตผู้มีโอโต้ใจมาอักรีไลซามูฮะจีมาเรอตาสีแห่งดาร์คคูปเชเดสรากุตำราอุ้มยิงกับอดีตแม่ปิวและแข็งเปียโซไลบาร์เรที่กันนี่จะเอาเด็กพี่วิสัยอักรีไลซามูได้เพียงนี้เทียมแม่เปโปเรตัวนวามาตำรากาอัลลูเปียโซไลดาวาตพามาเลอักรีไลซามูสุสเวจอดีต ดีเนอักรีไลซามูไต่เพียงก็มีกูเปโปเรตัยจ้าซาเยดัวฮะมันนี่ก็ท่าทางยังดีเนี่ยมาติดติดตาตาปูโตลาปิโรตั้มรอเนปัตตาตัยจ้ามูริกูโรเยียวสาวยาคุยมีชีวุลก็มีเสียดาวินชีดูริกาเปียวบาร์เรที่กันนี่เจมาร์เรแค่นานเนตรีน่าเชนเลมเวโกโกรันตัวบีตรีนยูทาร์เรวิโอเอตรีน่ากูแท้เอาแข่งกับยังกูมีโอกาสตรีนเปโปทาร์เร
ส่วนนี้เนี่ยดิโมคราซีอิตาลีกูพยายามกล่าวมากันนะดีดีกูพยายามตัวเองลุกสองนี้จริงอักรีไลซามัวดีก็หันดาร์ตกูพิเนสุรากูตำราอุ้มยังก็ตัวเองตัวองลาเรมาพอบยาพิโอสุทาราวะ
อักรีไลซามัวดีเข้มมีความยุติธรรมในงานอภิสาวยเอตัวดีก็จ้าดีสำหรับประเด็นพิเนดีกูน่าเล่ตบอปาวาดีอักรีไลซามัวดีในงานอิสิบวายกูยุติธรรมเนี่ย อีดูดูดูดูเนื้อหมูเส้นจำเนื้อไม้เส้นยันน้ำบาหมูชอชายในงานยาจีนิยมเนื้อหมูด้วยกูเลี้ยงตัววัวยาในยุโรปที่ไกลเสบาดีพ่อจ้าอักรีไลซามูจะเชื่อในงานยึดสันดาปอลิติคัล เวิลด์เปลี่ยนแปลงวัวเพี้ยนสวยลงละวัวที่เพี้ยนลดสองยันเล่ตันเด็กสันชาติอาบีเชื่อบาดี
ทีนี้จีมาร์ปีบีสัญญาอักรีไลซามูไต่เพียงนี้ถึงแม้ป่วยมาในงานตำแหน่งกับปีปุ่นเรตุมุลากูอักรีไลซามูไต่เพียงคอมมิชชั่นอุกราอุ่งจีกับพัจจาตัวรับว่าในงานตำแหน่งกับอักรีไลซามูกูไต่เพียงนี้จีแต่พามาเลยอักรีไลซามูไต่เพียงคอมมิชชั่นอูปีปุ่นเรตันยาจะยืดตัวลาเรลูอักรีไลซามูไต่เพียงคอมมิชชั่นเพื่อกับเปียวอะไร
ดัมโรเนปัตเตบิโรกูเชนที่อังเกโรคอมมิชชั่นอ่ะเยียวยาสังคมกี่วาวแต่ยามุเลมิชิวาวดัมโรเนปัตเตบิโรอ๋อแต่ยามุเลมิชิวาวดัมโรเนปัตเตบิโรอ๋ออังเกโรคอมมิชชั่นอ่ะดิอุบลียาเป็นสังเวียระพิบาร์เดอุบลีสุเรอุสาพอดีบุญเชกันอุบลีบุญเจ้าในมาหูพอดีบุญเชกันอุบลียาดัมโรเอสิมังคังกัมมุอ่ะดัมโรกาดาลีสังเวียระพิเตจเวดูอักดีไลซามุกิซาริฮะตุยเอสิมังคังกัมมุ
เอามาเว้ยตัวจะดูเยี่ยมสองยังไม่ได้ชินีบาร์เลยนะอะไรนะตัวโปรเซสเนี่ยตัวลงนี่เลยด้วยอังเกอร์รู้คอมเมชันกันดูมีชีวาวสุดเลยจ้าเดี๋ยวจะมาถ้าเป็นมีอาสัญญาที่อาสัญญาเนี่ยปกุยอาสัญญาตั้งยาจารีเยี่ยด้วยฮะเลยนั่นเขาเสียชีวิตคนนี้มาติดต่อตามยาลาบาร์เลยถ้าเป็นเมลเลสิสงวนสิสินิจะพิจารณาปัจจุบันอ่ะชีนี่ติดกุลมาพิจารณาว่า
อะไรไล่สามุนยาพัดลูกเท่าท้าใครหน่วยอาลุงกูที่จะยิงมาพิเดลูกคอมมิชชั่นอุกราอุ่งจีกับเปียวอะไรเปรุงกับเป็นยามาปับบี้เกเรสุราริกูเปียวเมสุยยิงมาพิเดลูกอุ่งจีกับเปียวอะไรที่เกี่ยวกับยิงไปมาบ้างยิงเจนามาเล็กกว่ายานี่ละถ้าที่เกี่ยวกับเปียวอะไรสุยมะก้าวเนี่ยสิ่งเนี่ยมะป่าวจะนรกาเดลูยิงมุดิมีอะไรลงไหนเลยปีจูรุรุ่ยยิงจีมุปอยามะสักอย่างที่ ปีสุดรู้เรื่องยังยิ้มปูยามาที่อักรีไลซามัวยิ้มเจมุยลูกพี่เนี่ยเดาใจอยู่ปิวเล่ก็เอาจันนารัวคนนั้นจันนารัวไม่คนนั้นมาพิโอเกตุลูโอ้โหเนี่ยจันนารัวจนทุกเลยเนี่ยจันนารัวก็จะอุดยาวเช่นเนี่ยตัวพี่ลงนี่ดูรู้ไม่ยาก
လက်ရှိမှာတော့စိုးရဌာနတည်းမှာအဂတိရဆောင်မှုတာစီကာကွယ်ရေးအဖွဲ့ Correction Prevention Unit CPU တွေကိုဖွဲ့စည်းဖို့တမနာကခွင့်ယူထားပြီးဖြစ်တာကြောင့်ဌာနဆိုင်ရာအသီးသီးမှာအချင်းပြတ်ခြားစားမှုတွေကိုအတိုင်းအတာတစ်ခုတည်းနိုင်ငံဝန်နဲ့ဥရီရအရေးယူလှုပ်ဆောင်သွားမှာဖြစ်ပြီးတိတ်ကြီးရဆိုရင်တော့ကော်မရှင်ကကင်တွယ်လှုပ်ဆောင်မှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောသွားပါတယ်ခင်ဗျာ
သောဒရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတန်းအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့ခွင့်ရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါလဲဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအခန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးနိုင်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bomis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။မနက်ပြန်စနေညဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ဘူးသီးတောင်နဲ့ရသေးတောင်ကိုသွားတဲ့ကားလမ်းမှာတော့မနေ့ညပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုအတွင်းမှာတော့လူ2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီပောက်ကွဲမှုဟာမြေမြုံမိုင်းဖြစ်ကြောင်းပြောဆိုပေမဲ့လို့ဘူးသီးတောင်ရဲစခန်းဘက်ကတော့စုံစမ်းနေသေးပဲလို့ပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဘူတီတော်မျိုးနယ်အတွင်းပောက်ကွဲမှုဟာဒီရက်ပိုင်းတွင်အတွင်းရခိုင်ပြည်နယ်မြန်မာနယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသမှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေချိန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီပောက်ကွဲမှုဟာကြာသာပတ်နေ့ညပိုင်းကဖြစ်ပွားခဲ့ကြောင်းဘူတီတော်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်ညကိုနိုင်ကျော်လောက်မှဖြစ်တယ်လို့အဲ့လိုပဲသတင်းရတယ်အဖြစ်တာကတော့ကျွန်တော်တို့ဒီကျောင်းရံအုပ်စုထိတ်ထုပေါင်းဆိုတဲ့အဲ့ဒီယောနာကလာယောနာမှာအမိုက်ခွေတယ်လို့ဆိုပေကျွန်တော်ဒါကြားရရင်အာ၂ရောက်တည်တယ်လို့တော့ကျွန်တော်အဲ့လိုပဲကြားပါတယ်တင်းရဆိုရင်ဒါမြင်ကျုံမိုင်းလို့ပြောတဲ့ကြားတယ်ခင်ဗ
ျအခြားဒေသခံတဦးကတော့31ပုံဖျားနဲ့6ဖာလုံးတော့အကွာမှာဖြစ်ပွားခဲ့ကြောင်းနဲ့ဌာနဆိုင်ရာတွေတွားရောက်စစ်ဆေးနေကြောင်းပြောပါတယ်ဘူတီတော်မျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲဝင်တန်းက
သုံးဆက်တမို့အဲ့နာမှာဖြစ်တယ်လေဒီကြမသိသိဘူးကိုမဒီကတော့ပြည့်တဲ့စုံစမ်းနေလို့မရှိသေးဘူးနင်းနိုင်လောက်မပြောင်းပ
ါညနေပိုင်းမှာပြန်လဲဆက်သွယ်ရမှာ9နာရီကျော်သည့်အထိပြန်မရောက်သေးကြောင်းသာဖြေကြတဲ့အတွက်ဒီပောက်ကွဲမှုရဲ့လက်တဲဟာဘယ်ဖွဲ့ရဆိုတာကိုအခုချိန်ထိအတိအကျမသိရသေးပါဘူးရခိုင်သတင်းမီဒီယာတစ်ခုဖြစ်တဲ့နေရင်းစရာသတင်းဌာနကတော့တေဆုံးသူတွေကိုမသိရသေးကြောင်းအခင်းဖြစ်ပွားရာကိုစစ်တပ်ရဲအပါအဝင်တာဝန်ရှိသူတွေရောက်ရှိနေကြပြီးမပောက်ကွဲသေးတဲ့ဝါယာကြိုးနဲ့ဘုံတလုံးကြန့်ရှိနေတာကြောင့်ဘုံရှင်လင်းရေးအဖွဲ့တွေကိုစောင့်နေကြောင်းပောက်ကွဲရာအနီးကကြေးရောအုပ်ချုပ်ရေးမှုကိုကိုးကားပြီးဒီကနေ့မနက်ခင်းပိုင်းကသတင်းထုတ်ပြန်ထားပါတယ်ဒီရပိုင်းတွေအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့ကြားမှာတိုက်ပွဲတွေစစ်တိုက်ဖြစ်ပွားနေချိန်မှာပဲအခုလိုပောက်ကွဲမှုဖြစ်ရတဲ့တွင်ထွက်လာတာပါအေအေတပ်ဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေကြောင်းနဲ့ဒီလ6ရက်နေ့မှာဘူးသီးတောင်မြို့နယ်အတွင်းကနဟန်းနဲ့ဝရုံနယ်အကြားမှာတိုက်ပွဲပြင်းထန်ခဲ့တယ်လို့အခြားနှစ်နေရာလောက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရတပ်မတော်ဘက်ကတော့ဒီလ3ရက်နေ့ကစတင်ပြီးနေဆက်ဒေတာအနည်းရသေးတောင်နဲ့ဘူးသီးတောင်မြို့နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းဒီလ4ရက်5ရက်နဲ့6ရက်နေ့တွေမှာအနည်းဆုံးတိုက်ပွဲ4ကြိမ်နဲ့မိုင်းဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာအေအေဘက်ကအလောင်း၄လောင်းနဲ့တနက်နှစ်လက်တင်းစီရမိကြောင်းနဲ့တမ်ဘရော့ဘက်ကလည်းအရာရှိစစ်တီအချို့ကြာဆုံးဒဏ်ရာရကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်စင်တာမှာကျင်းပတဲ့သတင်းမီဒီယာတွေနဲ့ပတ်သက်တဲ့အစီအစဉ်အကြောင်းကိုတင်ပြပေးကြပါတယ်။မြန်မာလူထုအနေနဲ့လှုပ်ကြံသတင်းနဲ့အမှန်သတင်းတွေကြားမှာခွဲခြားသိနားလည်နိုင်စွမ်းတစုံတရာအတိုင်းအတာထိရှိဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ကအမေရိကန်စင်တာမှာ3ရက်ကြာကျင်းပတဲ့ မြန်မာနီးပညာစခန်းသွင်းလေ့ကျင့်မှုအနာဂတ်မျိုးဆက်အတွက်မီဒီယာတီနားလည်မှုဆိုတဲ့အစီအစဉ်အဆုံးသတ်တဲ့ဒီကနေ့မှာအဲ့ဒီလိုပြောဆိုလိုက်တာပါဒီအကြောင်းကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ VOA
မြန်မာနိုင်ငံကရပ်ဖွဲ့စည်းတွေသတင်းစာနယ်ပယ်ကားသူတွေမီဒီယာနဲ့ပတ်သက်ပြီးအထူးသဖြင့်ပြောင်းလဲလာတဲ့ဒီဂျစ်တယ်မီဒီယာပိုင်းကိုပို့ပြီးနားလည်လာအောင်လေ့ကျင့်သင်ကြားပေးရတဲ့အနေနဲ့အခုအစီအစဉ်ကိုရန်ကုန်မြို့အမေရိကန်တန်ယုံကကမကထဘီဗီအမေရိကန်စံနာမှာကျင်းပလာပါဒီမိုကရေစီနိုင်ငံကလူထုအနေနဲ့လောက်ကျန်သတင်းနဲ့သတင်းမှတ်တွေကြားမှာခွဲခြားသိမြင်နားလည်ဖို့အရေးကြီးရဆိ
it is in Myanmar too.
တခါတလေမှာတချို့သူတွေကတရင်အမားတွေကိုအုံချပြီးတော့ပို့ပြီးတော့ကျေပြန့်လာအောင်လုပ်ကြပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ကဒါတွေကိုနားလည်နိုင်တဲ့အရေးချင်းရှိဖို့ရည်ကြီးပါတယ်။သတင်းတွေပေါ်မှာအမှားနဲ့အမှန်ကိုခွဲခြားနိုင်ဖို့ကလည်းရည်ကြီးပါတယ
်။ဒီတင်နန်းကိုနေရာဆောင်အစွားဆောင်ကရပ်ပတ်ဖွဲ့စည်း၍သတင်းမီဒီယာတိုင်းဝန်ကသူတွေစုစုပေါင်းအယောက်50လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့အနေနဲ့ဒီ၃ရက်သာပြန်လည်ပူးပေါင်းဆောင်ရွက်မှုကနေသက်ဆိုင်ရာဒေသကလိုအပ်တဲ့သူတွေကိုပြန်ဖြန့်ဝေပေးနိုင်အောင်လဲဒီတင်နန်းကရည်ရွယ်ထားတာလို့ George Sibley ကပြောပါတယ်။
They also by doing this will acquire skills that they can spread.
သူတို့ဓာရီကိုလုတ်တဲ့အခါမှာသူတို့ရဲ့ကျွမ်းကျင်မှုတွေကိုပြန်ပြီးတော့ဖြန့်ဝေပေးနိုင်ပါတယ်။သူတို့ဒီမှာလေးလာတာလေ့ကျင့်တာတွေလုပ်ပြီးရင်ကျွမ်းကျင်မှုတွေရသွားပါမယ်။ပြီးရင်တော့သူတို့လာတဲ့ဒေသကဥပမာကချင်ပြည်နယ်ဒါမှမဟုတ်ပဲခိုးတိုင်းတစ်ခုခုပေါ့။အဲ့ဒီမှာသူတို့ပြန်ပြီးတော့ကြည်ကြည်ပြန့်ပြန့်ဖြန့်ဝေလို့ရပါတယ်။
အမေရိကန်တိုင်ယွန်အနေနဲ့ဒီလိုနည်းပညာစကန်သွင်းလေ့ကျင့်တဲ့အစီအစဉ်ကို2016ကပထမဆုံးချိန်လုပ်ခဲ့ရပါအခု2018ဒုတိယချိန်မှာ Facebook, Google, မြန်မာနောင်း, Mido, Pandia နဲ့တခြားမီဒီယာဖွဲ့စည်းတချို့ကလာပြီးသင်တန်းပေးခဲ့တာဖြစ်ပါတယ်
ကိုစောထပ်ပါရှင်သောရရှင်များရှင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာတော့ဒီဇင်ဘာလ5ရက်နဲ့6ရက်2ရက်အတွင်းမှာကိုကာလတံမိုးဘတ်ငွေတန်း4000နီးပါးတံမိုးရှိတဲ့စိတ်ကြွဆေးပြားတန်း20နီးပါးဖမ်းဆီးမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါရယ်တလာခွဲနီးပါးကြာမူရေးစေဝါရောင်းဝယ်မှုနှိမ့်နည်းရေးစီမံချက်ကာလအတွင်းမှာတော့စိတ်ကြွဆေးပြားတန်း80နီးပါးဖမ်းဆီးမိခဲ့တာပါအကြောင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါရယ်ထိုင
်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာနေ့စဉ်လိုလိုစိတ်ကြွဆေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတယ်လို့ပြီးခဲ့တဲ့10ရက်အတွင်းမှာပဲမူရစ်စေဝါတဲဆောင်လာတဲ့မူရစ်မှောင်ခိုခိုင်းဝင်နေတဲ့ထိုင်းစစ်တပ်တို့ဟာ5ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ9ရက်နေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုရဲချုပ်ချလန်ကရက်စီဘူရန်ကတန်းနဲ့ချီရှိတဲ့စိတ်ကြွဆေးတွေဖမ်းဆီးမိခဲ့တဲ့အကြောင်းအခုလိုပြောသွားပါတယ
်။ยายคนจากที่เราเคยทำมาแล้วนะครับตรงนี้ไม่จะมีการลักลอบเรียนยาเสพติดเข้ามาในประเทศ
ท้ายနိုင်ငံမြောက်ပိုင်းဒေသတွေတဲကမူရစ်စေဝါအမြောက်အများဝင်ရောက်ရာနေရာဖြစ်တဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသမှာအောက်တိုဘာလ25ရက်နေ့ကနေစပြီး43ရက်ကြာစစ်စင်ရေးကာလအတွင်းစိတ်ကြွဆေးပြား89တန်းဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ထိုင်းဆိုရကမူရစ်စေဝါနှိမ်နင်းရေးတွေကိုတိုးမြင့်လှုပ်ဆောင်လာနေရမှာအခုခါမှာတော့မဲကောင်မြစ်ကြောင်းတလျှောက်နေဆက်ဒေတာကသက်ဆိုင်ရာအစိုးရတွေဖြစ်တဲ့မြန်မာနဲ့လာအိုနိုင်ငံတွေကပါပူးပေါင်းလှုပ်ဆောင်လာကြပြီဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။အခု2ရက်အတွင်းဖမ်းမိတဲ့စိတ်ကြွဆေးတွေဟာတန်းပေါင်း20နီးပါးရှိပါတယ်။ဖမ်းမိတဲ့တရားခဏတွေကတော့ထိုင်းမြောက်ပိုင်းကနေတဆင့်ထိုင်းနိုင်ငံထဲကိုမူရစ်စေဝါအဓိကကုန်တွေဖြန့်ဖြူးနေကြသူတွေဖြစ်တယ်လို့လည်းဒီဇင်ဘာလ9ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်သွားပါတယ်။ဒီဇင်ဘာလ6ရက်နေ့ကတော့ထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ကနေမောင်းလာတဲ့ဘင်ကားတစ်စီးပေါ်ကနေစိတ်ကြွဆေးပြားတန်း6သိန်းကျော်တင်ဆောင်လာတဲ့အသက်38နှစ်အရွယ်အမျိုးသမီးကရကွန်ဆိုသူကိုလည်းဖမ်းဆီးခဲ့ပါတယ်။ဝီရစီဝါရီနဲ့ပတ်သက်လို့မကြာခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝါတက်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေးရှိတာပါထိုင်းမြန်မာနယ်ကြားကော်မတီဆွေးနွေးပွဲတွေမှာလည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မူရစီဝါနဲ့ပတ်သက်တဲ့ဝါတက်စခန်းတွေကိုနယ်စပ်ကနေဆုတ်ခွာပေးဖို့တောင်းဆိုခဲ့တယ်လို့လည်းရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကလည်း VOA ကိုပြောပြခဲ့ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မဲရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တောက်ကြညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာအတုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရမှာကတော့
အဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလဲပဲ 7% တာတာနဲ့ကျွန်တော်တို့ကမေဂါဝတ်ကြိုက်တဲ့လောက်ဒီဤပညာအမြင့်တော်ဗျာအခုနောက်ဆုံးပိတ်ဂျပန်က
သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကဘာကနေအာယုံစိုက်နေချိန်မှာပဲလူသားချင်းစာနာမှုအထောက်အကူတွေဖျက်တောက်ခံနေရတဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းကအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့ IDP တသိန်းကျော်ရဲ့အရေးဟာလည်းလွန်စွာစိုးရိမ်မကင်းဖြစ်စရာကောင်းတဲ့အတွက်မေ့မထားသင့်ဘူးလို့ကုလသမဂ္ဂကတနင်္လာနေ့ကသတိပေးလိုက်ပါတယ် IDP ဒုက္ခသည်တွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေဟာတဝက်နီးပါးရှိတဲ့အတွက်သူတို့တွေရဲ့ဘဝနေထိုင်မှုကဘလို့များရှိပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကစူးစီးတင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal In Kachinshan 107,000 people remain displaced as a result of the conflict that restarted in 2011.
Kachin ရဲ့ဆက်ပြင်းတွေမှာ2011ကပြန်လည်ဆက်တင်ခဲ့တဲ့ပြည်ပခါကြောင့်လူပေါင်း39,000လို့အုပ်အိမ်မဲ့ဖြစ်ခဲ့ကြရတယ်။ Kachin ပြည်နယ်မှာအစိုးရထိန်းချုပ်တဲ့နယ်မြေတွေမှာရောအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့နယ်မြေတွေမှာရောအုပ်အိမ်မဲ့ထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့နေရာတွေကိုကုလသမဂ္ဂအနေနဲ့တွားရောက်ခွင့်ပိတ်ပင်ခြင်းခံထားရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကတင်လာနေကကျင်းပခဲ့တဲ့ဇင်းစာရှင်ပွဲမှာအခုလိုပြောသွားတာဖြစ်ပါတယ်။ရိုဟင်ဂျာအရေးကိုအာရုံစိုက်နေတဲ့ကမ္ဘာကြီးအနေနဲ့အရှင်နဲ့ချမ်းပြင်းနဲ့ရှိ IDP တွေရဲ့အရေးကိုလည်းမမေ့ကြဘူး။ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းတွေကသတိပေးခဲ့ကြပါတယ်။ဒါကြောင့် IDP တွေရဲ့အခြေအနေကဘယ်လိုရှိပါသလဲဆိုတာကိုကချင်ငင်းချမ်းရေးကွန်ရက်ကိုပူးတွဲမှတ်တည်ခဲ့သူမမီစပေဖြူကိုမေ့ချိခဲ့ပါလေ
။အရင်သဗ္ဗတဥသိမ်းစိန်လက်ထက်ကလေးက2017ကျွန်ကလေးကစခဲ့တဲ့ဒီကချင်ဒေသနဲ့စမ်းမြောက်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းဆောင်နေရတဲ့စစ်ပြေးဒုက္ခတွေလူကြီးတသိန်း2000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုခက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်ခုနှစ်တောင်ပြည့်ခံနေလာပါပြီပေါ့။အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစာဝတ်နေရေးပြဿနာကိုတောင်မှထိထိရောက်ရောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတွေအတက်တွေနော်အခုဆိုရင်ဒီတမိုင်းဘက်ကလူကြီး2000ကျော်နမတိဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖတ်ဖတ်ပြီးတော့ဟိုပို့နေရဲဆိုတာကိုကျမတို့တွေသတင်းရပါတယ်ဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပလန်လန်းပြီးတော့ဟိုသတင်းပို့နေပါတယ်ပေါ့နော်အဲ့တော့ကချင်လူမျိုးဆိုတာပြည်တော်စုထဲမှာကျမတို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကလေးကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်တော်စုလို့ခေါ်တဲ့ဒီနန္ဒမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတမျိုးအပေါ်မှာအခုလို့သ the pet sound name, no, tight time movie, a jet met, did do re, they saw your array, cut ye, they saw our array go. Tomorrow go around, young G look, maybe you take high, a soya hale, no pain here, so yeah, daha, the cable. Oh, one day, they are like, oh, my. Daha, emergency, ba. A year, boy, can you take a chip by? Louie, oh, don't know. They are here, down tomorrow, Johnny, I'm hope I'll. Louie, they need to see that Louie, they ha. A take hand, start with me, eat, right? Bahama, goody, me, have in it. Look at this, can you, man, niara. Couldn't let me, ba, she, abby. A bit, tap, ye, I added, Louie, they don't count for she, ba, eh? But, oh, yeah, take her, start with me, eat, I'm a gut.
တို့ရဲ့လုံထုံကြီးနဲ့လူနဲ့တူအောင်အသက်ရှင်ရက်တီခွင့်ဟာခုထိတ်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ်။ကချင်ပြည်နယ်မှာမြစ်ချနာနမ်တီဝိုင်းမော်ဗမော်ဖားကံမိုးမောက်မိုင်းကြံရမန်စီအစရှိတဲ့မြို့တွေမှာစခန်းတွေရှိကြရမှာစခန်းတွေမှာနေထိုင်ကြတဲ့
ဒီစခန်းဒီမှာနေထိုင်မှုဘဝကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အမေရိကန်ခြေဆိုင်ကချင်းအလိုင်းအဖွဲ့ရဲ့လက်ရှိတွဲပဲဒုတိယဥက္ကဋ္ဌဆိုင်းရော်ကိုမေ့ချခဲ့ပါတယ်။ကျမတို့ကချင်းဒီIDPဆိုတာဆစ်ဘေးရှောင်းတာပေါ့နော်ဒုက္ခတဲ့အနေနဲ့ကုလသမဂ္ဂကလည်းတာမလုံမရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်ကူညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတ
ေပလတ်စတစ်လေးခါရာတို့အိမ်လိုမျိုးလို့ပြောလို့မရဘူးနော်အဲ့လိုမှကျမတို့မှရေခက်ခဲမှုရှိရဲအစားတောက်ချက်စားဖို့အတွက်ခက်ခဲရှိတယ်ပေါ့နော်အိမ်သားသုံးဆွဲတာအစားပေါ့နော်အခက်ခဲတွေအများကြီးရှိပါတယ်အဲ့ဒါနဲ့ဆက်နွယ်ပြီးတော့ကျမကြီးထိခိုက်တယ်ဖြားနာလို့ရှိရင်ကျမတို့စိတ်ကူတမှုကလည်းအရန်လိုအပ်တာဖြစ်ပါတယ်ပြီးတော့နောက်တစ်ခုကဒီကလေးငယ်တွေလူငယ်တွေပညာရေးစာတင်ချင်တယ်စာတင်ကြောင်းလည်းမရှိဘူးစာရေးဖို့ခဲတာစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးတော့ဟိုအလုပ်လုပ်ချင်ကြတယ်အဲ့လိုအလုပ်ချင်းဘာပဲဖြစ်ဖြစ်လုပ်မယ်ဆိုပြီးမှပေါ့နော်ဒီကမ်ကနေဒီစခန်းကနေထွက်ပြီးတော့အလုပ်ရှာတယ်တချို့ကရောင်းစားခံရတယ်အာတရုတ်ပြည်ကိုရောင်းစားခံရတယ်ရောင်းစားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေပဲများတယ်ကလေးကလည်းလိုချင်တယ်အဲ့ခါကျတော့သူတို့တွေကလူတယောက်ကိုယောက်9000အဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲ့အမျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမချက်ခံရတယ်ကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်းစားခံရတယ်ပေါ့နော်ပြီးတော့နောက်တစ်ခုကဘိန်းပင်ကြောင့်မို့ကျမတို့စီမှာလည်းအရန်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစားပေါ့နော်ဘိန်းဆွဲတာကိုဘလို့မှဘလို့ပြောမလဲပိတ်ပြင်တာတားမြစ်တာမလုံလောက်ဘူးပေါ့နော်အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်ကရှင် IDP တွေရေးနှိုးချမှုရရှိစေဖို့လှုပ်ရှားဆောင်ရွက်နေသူတွေရဲ့အတန်ကိုကြားခဲ့ကြပြီးဖြစ်တယ်လို့IDB စခန်းမှာရှိနေတဲ့ကချင်းအမျိုးသမီးတွေရဲ့အတန်တွေကတော့ဘယ်လိုရှိပါသလဲဆိုတာကိုသိရဖို့မိုင်းကြောင်ရစခန်းမှာရောက်နေတဲ့နော်လူတာကိုမေးမြန်းခဲ့ပါတယ်။သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။အဲကျွန်တော်ဒီရောက်နေဆိုတာကိုယ့်အိမ်ကိုယ့်ရွာစုံမှာထွက်ပြေးလာရဆိုမလွယ်ဘူးပေါ့နော်။ဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးဆောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလက်မကောင်းဘူးအမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမှုဖူလို့မို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင
်အခုတမီးတို့ရောက်နေတာမိုက်ချာ
ဟုတ်ကဲ့မိုက်ချာရောင်းပါအ
ဲ့ဒီမှာဒုက္ခတဲ့စုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဒီမှာတမီးတို့ဒီမှာကက်နေမှာကက်နေဖဲထားတယ်ရှင်တမီးတို့ဒီအုံလုံးကက်မှာတော့ Luri Tom TVC by the same Gambi, and Yadi were put it at
it. Gamb, my bono, these come, nay, tiny, but they be all Ninepiopia, Bibala, Yesidema, Nino Yam, bono.
Okay, Gamma, Blue Nitanjas, Luria, and Yadi were Galeria, Wuncho Yoga, Peter Nasi Chongo, a dead year, poor dear, poor dear, the Shuria Yadi Udu Tamukana, a dead son Shuya, I see the boat. I don't know,
ดอลลาร์ดันซีซั่นติ้นสักแค่ได้อမျိုးသမီးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ဖြန်စနေနေ့ခင်းဒီမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မျိုးနားဆင်နိုင်ပါတယ်အခုဆက်ပြီးတော့တူတာဆုံးလင်အမေရိကန်တခွင့်အစီအစဉ်မှာတော့ ကွယ်လွန်သူသမ္မတဂျော့ချ်အက်ဒဘလူးဘုရှ်ရဲ့နိုင်ငံတော်စာပနအခမ်းအနားအကြောင်းကိုကိုအောင်အောင်ကပြောပြပေးထားပါတယ်နားဆင်ရအောင်ပါရှင် ဒီဇင်မာ၃ရက်နေ့ကအဲလိုတည်ဆောင်လာတာမှာအကြီးဆုံးသားဖြစ်သူသမရဟောင်းဂျော့ချ်ဒဘလူးဘုရှ်နဲ့ဇနီးလော်ရာဘုရှ်ညီဖြစ်သူနီးလ်ဘုရှ်နဲ့မိသားစုတို့လည်းအဲယာမစ်ရှင်41နဲ့လိုက်ပါလာခဲ့ပါတယ်တက်ဆက်ကနေမထွက်ခွာခင်တက်ဆက်ကနေမထွက်ခွာခင်မှာတော့အမြောက်20တစ်ချက်ပြပောက်ပြီးတော့ဂုံပြုခဲ့တယ်လို့သမရဂျော့ချ်ဒဘလူးဘုရှ်ရဲ့ရုပ်အလောင်းကိုဝါရှင်တန်ဒီစီအပြင်ဘက ကျပ်ပြည့်ရဲ့အရှိပကနေအလန်လွှမ်းထားတဲ့သမရဘုရှ်အခောင်းကိုအစအဦးအတွင်းတက်ဖွဲ့ဝင်တွေကတည်ဆောင်လာခြင်းမှာတော့စစ်တီးဝိုင်းကဂွန်ပြူတီးမှုရမှာဝါရှင်တန်နိုင်ငံရဲ့အတိုင်းဝန်ကခေါင်းဆောင်နေတဲ့ပြည်သူအချို့ကဝမ်းနဲ့တိတ်ဆိတ်စွာကြိုဆိုခဲ့ကြပါတယ်အိမ်နောက်ပင်မခမအတွင်းအောက်မွေဘွယ်အထိမ့်မှခန္ဓာချင်းပါရမှာမိသားစုဝင်နေတဲ့အတူလွတ်တော်ခေါင်းဆောင်တွေကွယ်လွန
တက်ရောက်ပါတယ်အခမ်းအနားမှာအထက်လက်တာ Republican ခေါင်းဆောင် Mitch McConnell ကကွယ်လွန်သူသမ္မတ Bush ရဲ့ဆယ်စုနှစ်တည်းနဲ့ချီးပြီးတော့နိုင်ငံပေါ်တာဝန်ခြေပုံခဲ့မှုကိုဂုဏ်ပြုပြောဆိုခဲ့ပါတယ
် Decorated Aviator Congressman Ambassador to the United Nations
လူသားကောင်းစုစုသို့တော့အမတ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးတရုတ်နိုင်ငံဆိုင်ရာအမေရိကန်သံမကြီး CIA ဘဟုထောက်လှမ်းရေးအဖွဲ့ညွှန်ကြားမှုစစ်နှစ်အကြာမှာတော့ဒုတိယသမ္မတဖြစ်ပြီးကျွန်တော်နိုင်ငံရဲ့သမ္မတကြီး CIA ကာလဖြတ်တန်းခဲ့တယ်ဆိုဗီယက်ယူနီယံပြိုကွဲခဲ့တယ်သူကကျွန်တော်ကိုတောက်ဆဥ်ဆောင်လမ်းပြခဲ့သူပါပါရှန်ပင်လယ်ကွေ့ကိုအကာအကွယ်ပေးဖို့ဥပဒေစိုးမိုးမှုလိုအပ်နေချိန်တုန်းကသူရဲ့ပင်ကိုယ်စရိုက်ကျွမ်းကျင်မှုတွေနဲ့ကျွန်တော်တို့ကိုဥဆောင်လမ်းပြခဲ့သူဖြစ်ပါတယ်
။တင်းလာနေညမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမလာနီယာတို့လည်းလာရောက်ကာရဝပြုခဲ့ကြပါတယ်။တက္ကသပြည်နယ်ဟျူစတန်မြို့မှာလည်းတင်းလာနေညကသမ္မတ George H.W. Bush အတွက်အမတ်တရဂုံပြုဂီတပွဲကျင်းပခဲ့ပါတယ်။အသွေးရောင်စုံတောက်တောက်ချေးတွေကိုကြိုက်နေတဲ့သမရပုရှ်ကိုဂုံပြုတဲ့အနေနဲ့ဒီပွဲကိုလာသူတွေအဲ့လိုချေးမျိုးဝစ်စင်ပြီးလာကြဖို့တိုက်တွန်းထားပါတယ်မြို့တော်ခမ်းမကိုလည်းအမေရိကန်အလံမှာပါတဲ့အယောင်တွေဖြစ်တဲ့အဖြူအပြားအနီးမိအောင်တွေထွန်းပြီးတော့ဂုံပြုပါတယ်ဒီမိုကရက်တူဖြစ်တဲ့ဟျူစတန်မြို့တော်ဝန်ဆီလ်ဗစတာတာနာကလည်းသဘောထားကြည့်ပြီးတော့အစင်နာတရားရှိသူအဖြစ်ချီးမွမ်းပြောဆိုပါတယ်
My party, when I served in the legislature, was not his party. And yet,
He extended the
Town and ကျွန်တော်ပေါ်ရှင်ရင်းနေသက်ဆံပြီးလိုအပ်တဲ့အကြံဉာဏ်တွေပေးခဲ့တာကြောင့်တက်တလုံးမမေ့မပြောက်ရှိနေမှာပါ။သမ္မတတယောက်ပဲဖြစ်ဖြစ်ကမ္ဘာကောင်းဆောင်တယောက်ကိုပဲဖြစ်ဖြစ်စားတောက်ဆိုင်စပွဲတော့ဝင်နှန်းကိုပဲဖြစ်ဖြစ်ဂျော့ချ်အက်ဒဘလူးဘုရှ်ဟာတဒန်းနဲ့ထားတလေးတစားဆက်ဆံပါတယ်။ဒီသမားလေးရဲ့နေ့အင်္ဂါနေ့မှာတော့ဝါရှင်တန်ဒီစီကပင်မလွှတ်တော်စာဦးကြီးမှာထော
ကျွန်တော်တို့ရဲ့လုပ်ငန်းခွင်ကလာကြသူတွေအမေရိကန်ပြည်အောင်စုတခွင်ကလာရောက်ပြီးတော့ကာရဝပြကြသူတွေအများပြရှိပါတယ်အဲ့ဒီထဲမှာဒုတိယကမ္ဘာစစ်စစ်ပြန်လဲဖြစ်အထက်လွှတ်တော်လူများစုခေါင်းဆောင်လဲဖြစ်ခဲ့သူကန်ဆာစ်ပြည်နယ်ကအသက် 59နှစ်အရွယ်ဘော့ဒိုးလဲလက်တွန်းလဲနဲ့လာပြီးနှုတ်ဆက်ဂုံးပြုပါတယ်လက်တွန်းလဲပေါ်မှာထိုင်နေရကနေ ဝါရှင်တန်ဒီစီကနိုင်ငံတော်ဇာပနာအခမ်းအနားကျင်းပရာနေရှင်နယ်ကက်သီဒရယ်ဘုရားကျောင်းကိုသမရဂျော့ချ်အိတ်ဒဘလူးဘုရှ်ရောက်ရှိစေမှာတော့၄၁ရောက်မြောက်သမရကိုဂုဏ်ပြုတဲ့အနေနဲ့ခေါင်းလောင်း၄၁ချက်ထိုးခဲ့ပါတယ်။သူကွယ်လွန်တဲ့အထိမ်းအမှတ်အနေနဲ့နိုင်ငံတော်ဝန်ထမ်းချင်းအထိမ်းအမှတ်နေ့ဖြစ်သတ်မှတ်ထားတဲ့ဗုဒ္ဓဟူးနေ့မှာသမရရဲ့အခေါင်းကိုကက်ပီတယ်ဟေးကနေမ care. Britain and Dorwin Minna Charles, Jordan Bayen Abdullah, Poland Tamara and Zeduda, Canada Winito Hong, Brian Muroniro, Teo Javare, American Tamara Donald Trump and Pien, Tamara Hong Jimmy Carter, Bill Clinton, Barack Obama, Teo Javare, Quellandu Lizard Yamio Tamara, Sana Ya Tueta, Lizard Tuyamio Tamara, George W. Bush Ka, Gumpu Mingo, One Sonin Zapio Jagare.
So through our tears, let us know the blessings of knowing and loving you, a great and noble man, the best father a son or daughter could have. And in our grief, let us smile knowing that Dad is hugging Robin and holding Mom's hand again.
General Ray, Tria Ominijamawa, a pay at Nunyan Tengwimu, Yoda Mune, General Ray, say that we have General Ray to Amyashinimawa. ကျွန်တော်ရဲ့မြေကြီးတွေကကျွန်တော်ရဲ့မြေကြီးတွေကတဆင့်ကောင်းချီးမင်္ဂလာတွေနဲ့မေတ္တာတွေကိုပို့တာလိုက်ပါတယ်ကြီးမြတ်တဲ့တိတ်ခါရှိတဲ့ပါရမီရှင်တယောက်ဖြစ်ပါတယ်တာတယောက်ဓမ္မမဟုတ်တမိတယောက်ရဲ့မေတ္တာအထားနိုင်ဆုံးဖခင်တယောက်လည်းဖြစ်ပါတယ်အဖေဟာရော့ဘင်ကိုဖက်ပြီးအမေလက်ကိုဆွဲကင်နေမှာဖြစ်တဲ့အတွက်ကျွန်တော်ဝမ်းနည်းပူဆွေးကျွန်တော်ဝမ်းနည်းပူဆွေးနေတဲ့
Yugo Tesan Lage Piro, Saint Martin's Episcopal Payajama, Amya Pidu Nason Garawa Pune on Tashi Kevare, Dizemala Choye, Jaravine, Midazu Titan Zabana, Kana, Pimaro, Tamara George H. W. Bushko, Houston Mute Miope, Kilometer Tiana Sela, Guamashire, Texas A&M, Tekadu Winnega, Tamara Sajire, Nima, Milne Mare, April Dwayne, at the Gozan Hene, Yuma Quelon Tore, Zenipitu, Barbara, Tangua, Naza Tungune Dunga, Dwekinsa, Yogane, Tison Tore, the Mipitu, Robinone, Du Shindwe, Milne Gera Wakmia.
Season in second American to Queen season who nothing get up to parish in D season who a coolo Taujan Yarai Martin Sap Bedalu, now the name of Ingam and the Kinney Marley, the Lep Yami Tony Biramu, Samuel Nasa Namare, a cool Sapiro, Tipan Nibina season who didn't Sap Bejamare, Doki Mutaka season didn't Satara up to parish in.
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့ဓမ္မမဝင်ကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေကကြောင်မီသွေးလောင်စာသုံးဓာတ်ထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွမ်းအင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားမြန်မာတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှင်ဒီဆက်ရုံနဲ့တည်ဖို့အတွက်ကြောင်မီးသွေးကိုပြိပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ကြောင်မီးသွေးကတော့အခိုင်သေးစွာရှိတယ်ပြည်ပို့ဆောင်တာဆိုတာရှိတယ်ဗျာအခိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကတည်ပို့ဆောင်တာနဲ့တွေ့လို့ရှိရင်မြန်မာနိုင်ငံရဲ့တင်ပါရီကာယူတန်းကသူကအလုံးဝေးกว่าတဲ့နေရာမဟုတ်ဘူးကြာ။ဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပါရီကာယူတန်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြာ။ဒါဆိုသူ့ရဲ့သဘောကတော့တည်ပို့ဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ကြာ။ပေါင်းတဲ့ချိန်မှာအဲ့ဒီဈေးနဲ့တွေ့ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတည်ယူနစ်ကို 7.3 ဆင့်ပေါ့ကြာ။အမေရိကန်ဒေါ်လာနဲ့တွေ့ရင်ဆင့်ပေါ့။ဖဲမွန်ဆန်ဒင်းချင်းနဲ့ကျွန်တော်ကလုတ်နိုင်သေးတယ်ကြ။ဒီမှာနိုင်ငံထဲမှာဇီယားလျက်စနဲ့လုတ်တယ်ဆိုရှင်ထုတ်လို့မှုဇီးရက5 to 6ကျွန်တော်90နဲ့6ဆင့်ကြားမှာထွက်တယ်ကြ။အဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလေပဲ7ဆင့်တာတာနဲ့ကျွန်တော်ကငကောက်ကကြိုက်တဲ့လောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်ကကျဆင်းတဲ့စက်ကရိယာကစားပလာတွေအတလုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ကြအားကိုကျွန်တော်ထုတ်လို့ရတယ်ကြ။
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါလားဆရာကြောင်မီးသွေးကိုသုံးပြီးတော့ဓာတ်လျှက်စစ်ဓာတ်ထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါအ
ဲ့ဒါဘယ်လိုရှိရဲ့ဗျာကျွန်တော်ကြောက်တင်ပါသလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့ကြောင်မီးသွေးတွေနဲ့ဒီစုရဲပြီးလို့ကျရင်သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လျှက်စစ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တော့ကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းတယ်အိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းတယ်ထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းတယ်။ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောက်မှုတွေနဲ့မောင်းတယ်။နောက်ဆုံးလေးရေအားရစစ်တွေကအပေါ်ကျော်သွားတယ်ဆိုပြီးတော့မှသင်္ကြန်ကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်တာပဲ။လက်ကောင်က1800ကျော်ကြောက်မှုတွေအမီတဲတယ်။အဲ့လိုလေသဘောဝချက်မှုတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့ဒီမလေးရှားကကြောက်မှုတွေကို30ရာခိုင်နှုန်းလောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းမောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အထုတ်တဲ့နေရာမှာဒီလောက်မဂါဝတ်တွေအများကြီးကိုကြောက်မှုတွေနဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တဲ့နေဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေဒါကျွန်တော်ကြောက်တဲ့ကမကြောက်တဲ့မလားဆိုတော့ဆရာမကိုကျွန်တော်သိက္ကနန်းနေနဲ့အသေးစိတ်ကျွန်တော်ဓာတ်ပုံရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးတဲ့ဒီနာအင်နာမီစ်မျိုးပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးကြရတော့မယ်ကလေးပါ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန္တရာယ်နည်းနည်းလျော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့နဲ့လျှက်စစ်ဓာတ်ထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာဘယ်လိုနီးပညာကိုသုံးရမလဲပြောပြပေးပါဆရာ
ရဲ့အဲ့ဒါကြတော့ကျွန်တော်ကနီးပညာသွားတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးတော့ပြည်လေးကြီးတမောကြီးကြောင်မီးသွေးမီးရှို့ပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကပြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းလျောက်များစွာလူတွေဒုက္ခဖြစ်နေတာတွေရေချီခံစားရတဲ့ဟာတွေချော့ချတာ16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်တို့နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization ကဆယ်ခုလောက်ဒီကနိုင်ငံချင်းထိတ်လန့်ရင်းတို့ပဲလူတွေစုရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကထိတ်လန့်နေမောင်းနေဆိုရတယ်လို့ကျွန်တော်ကသိထားပါတယ်ဒီမှာဆိုရတော့တောင်းလဲ outside ထွက်တဲ့ကိစ္စရှိနေ၊ south pole outside ထွက်တာရှိနေ၊ night trap outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ဗျာမျိုးစုံပေါ့။အဲ့ဒါတွေအားလုံးကိုချော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါပေမဲ့နောက်ဆုံးပိတ်45 16အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးညှင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိနေ။နောက်ဆုံးပိတ်ဆင့်ညံ့တဲ့ဟာကိုသုတေသနလုပ်တော့မှရှိပါတယ်။ဘောင်းဆို၄ကြီးလို့ပါ။အဲ့တော့ကျွန်တော်ကနံပါတ်၁အဆင့်လောက်ကနေပြီးတော့နံပါတ်၁၄လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီတော့ကြိုင်နေတဲ့ဤပညာအမြင့်လေးကိုကျွန်တော်ကတက်ဆင်တုံးဆဲမယ်ဆိုလို့ရှိရင်သူတို့ငကိုဖတ်တင်တဲ့ဟာတဲ့ကျွန်တော်ကဘယ်ဒီမီနီမိုက်ဖြစ်တဲ့ဒီလိုစူးစူးတွေကိုကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောရ
ဟုတ်ကဲ့ပါဆရာတခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပါရစေ
ကျွန်တော်တို့ကဟိုပါပေါ့နိုင်ငံအပြည့်အစုံ
တော့ဂျပန်မှာနိဗ္ဗာန်မြင်နေကြတယ်အမေရိကန်မှာအဲ့လောက်မမြင်တဲ့စေယုံတွေလဲနေတယ်အိန္ဒိယမှာအဲ့လောက်မမြင်တဲ့စေယုံတွေလဲနေတယ်တရုတ်မှာအဲ့လောက်မမြင်တဲ့စေယုံတွေလဲနေတယ်ဒါပါဒီလိုအဲ့လိုလဲခဲ့ရလဲဆိုတော့ဒီနေ့နဲ့နှစ်ပေါင်းအစိတ်30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းသူဖွံ့ဖြိုးလာပြီးတော့ဂျာမန်ရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတဲ့ကျွန်တော်နိဗ္ဗာန်နဲ့တဲ့ဒီစီရီအတုံးဆွဲတာတွေကျွန်တော်မပါရတာတွေကိုမြန်မာမြန်ဒီစီရီမပါရတော့ short ချပြီးတော့အခုပြန်တဲနေရကြပြန်တဲတော့ဘယ်လောက်တဲလုံးဆိုရင်ဟိုတနေ့ကအီဂျစ်မှာအခုစပြီးတော့တဲတာမဂါဝတ်6ထောင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးသေးတယ်ပြီးတော့မရလဲအဆန်ဆိုတဲ့တမန်ကြီးကနေပြီးသေးတယ်အဲ့လိုပဲတင်ရောက်မှလည်းပဲဟိုတနေ့ကမဂါဝတ်4ထောင်တလုံးစပြီးတော့တဲရကြဆိုတော့ကျွန်တော်ကဗာပြောင်းတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးခဲ့တဲ့ဆယ်စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်တာအခုချိန်ပြေတော့ short ချနိုင်တာ
မြန်မာနိုင်ငံမှာကြောင်မီးသွေးတုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတမဲတော့ကအေးအေးမှလုပ်နေတော့နိုင်ငံပြည်ချင်းတို့ရင်းချိုးတို့လုပ်နေဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ညာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြည့်ရလဲကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါတော့ဒီအနေအထားနဲ့သွားတာဆိုသူကလည်းဒီတာပိုင်းတွေ guest တွေဆက်စားပိုင်းတွေကြောင့်မျိုးစေုံတွေအားလုံးကိုစီမောင်းလာခဲ့ပြီကြာအဲ့တော့သူကဓာတ်တွေကိုနားလဲတယ်အဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့တင်းငင်းငင်းရဲအပွဲကြီးကလည်းဖြစ်ချင်တယ်ကြာဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်သင့်တယ်လို့ကျွန်တော်ကယူဆပါတယ်
အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းသက်သက်သိပ္ပံနဲ့မြေပြင်ညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါ။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့မြေပြင်ညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေပြီးတော့မနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။
မရိတ်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အရပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE မရိတ်တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးသတ္တအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးဖို့မယ်ဆိုရင် famis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါကို့နာမည်နဲ့အနေရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဒီမနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်မနက်ဖြန်မနက်ခင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာနဲ့အတူမနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကန်းစာအစီအစဉ်တွေကိုစောင့်မျှော်နိုင်နိုင်ကြပါတယ်ရှင်အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါမယ်ရှင
်ကလန်နိုအမေရိကန်သမ္မတဟောင်း George H. Blue Bush လက်ထက်မှာရှင်းလင်းချုပ်တာဝန်ယူခဲ့ပူးသူဝီလျံဘာကိုရှင်းလင်းချုပ်ဖြစ်တဲ့တာဝန်ပေးရဖို့နိုင်ငံရေးဌာနပြုပြပုန်နဲ့နိုင်ငံရေးဌာနရဲ့ပြောခွင့်ရသူဟေဇာနော်ရော့ကိုတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးဖြစ်ခန့်သွားဖို့အဆိုပြုမဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲကြေညာလိုက်ပါတယ်ရှင်းလင်းချုပ်ဖြစ်ဘာကိုအရင်ကတည်းကဦးစားပေးစဉ်းစားထားတဲ့အကြောင်းလေးအင်ဂျီရောမှာသမ္မတထရန့်ကသတင်းတော်တွေကိုပြောခဲ့တာပါနိုင်ငံရေးကုလသမဂ္ဂဆိုင်ရာတမတ်ကြီးဖြစ်ခန့်မဲ့နော်ရတာဆိုရင်တော့အမေရိကန်သတင်းဌာနဖြစ်တဲ့ Fox News မှာစီစဉ်တင်ဆက်သူနဲ့သတင်းတောက်ဖြစ်နေတာဝန်ယူခဲ့ဘူးသူတူလည်းဖြစ်ပါတယ်။ကနေဒါနိုင်ငံမှာထိတ်ထိတ်ခံထားပြီးအမေရိကန်ကိုလွှဲပြောင်းပို့ဆောင်ခံရမယ့်ခြေအနေနဲ့ရင်ဆိုင်နေရတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်ထိတ်အမှုဆောင်အရာရှိကိုအာမခံနဲ့လွှတ်ပေးတင်မတဲ့ဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ်။ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျိုကတော့စီရုံးကပဲဗန်ကူးဗားမြို့လေးစိတ်မှာကနေဒါအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီမင်းနိုင်ငံညီညွတ်ဆွေးနွေးပွဲမှာဆွေးရဘက်ကအလေးနဲ့ထားမထားဆိုတော့ဒီနေ့ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဟူတီတပုံတွေကပြောဆိုလိုက်ကြပါတယ်ဆွေးနွေးဖို့ဝင်မလေးပြင်မဲ့လဲဆွေးနွေးနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးမှုတွေမှာတစ်ဖက်ကဘလောက်ထိအလေးနဲ့ထားတယ်လဲဆိုတော့ကိုဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းဟူတီတပုံတွေရဲ့ပြောခွင့်ရသူကမနေ့တုန်းကပဲပြောဆိုလိုက်ကြပါညီညွတ်ဆွေးနွေးပွဲတွေကိုတော့ဆွေးနွေးနိုင်ငံရင်းပုံမြို့မှာကျင်းပနေတာဖြစ်ပါတယ်
ပါရှင်တောက်ကြညွတ်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့စစ်ဒရစ်ဖရန်ကလင်ဖြစ်ပါတယ်ရှင်ကျွန်တော်ကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းညစေနာရီကနေ၁၇နာရီထိကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်ထုတ်
This program has come to you from the Voice of America, Washington.